11ချာနဲ့သတင်းသမား3ဦးကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်55ခါခွေးနဲ့ကြားဆွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒါပေမဲ့11 Media ကဒီသတင်းအတွက်မာရင်ကြောင့်ပြန်လည်ဖြည့်ရှင်းပေးဖို့လိုလားပြီးဒီအတွက်တော့သတင်း Media ကောင်စီနဲ့ညှိနှိုင်းသွားမယ်လို့ပြောပါတယ်။ဒီပေါ်သတင်း Media သမားတွေကဘလို့အမြင်ရှိသလဲဆိုတာကို VOA သတင်းနောက်မတ်မီခါကမေးမြန်းပြီးတော့သတင်းပေးဖို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းမီဒီယာအချို့ကိုခေါ်ယူပြီးအလဲလံသတင်းမီဒီယာကဖော်ပြခဲ့တဲ့သတင်းနဲ့ပတ်သက်လို့ဖြည့်ရှင်းချက်တွေပြောဆိုခဲ့တာပါ။ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းဥပဒေစုံနဲ့ညှိနှိုင်းပြီးတရားဆက်ဆိုခဲ့တာဖြစ်ပေမဲ့နောက်ဆုံးအစင်းကြမှာတရားရေးလမ်းကြောင်းအရာဆောင်ရွက်ဖို့တမရရုံးရဲ့ညွှန်ကြားချက်ကြောင့်အခုအချိန်မှာအမှုကိုပြန်ရုပ်သိမ်းဖို့စီစဉ်နေတယ်လို့ပြောပါတယ်။အမှုနဲ့ပတ်သက်လို့သတင်းသမား၃ဦးကိုတရားရုံးကအာမခံပေးခဲ့တာကိုသူတို့ဘက်ကတန့်ကွက်တာမဟုတ်ခဲ့ဘူးလို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကဆိုပါတယ်။ဒါပေမဲ့လေဒီကိစ္စကိုသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာမို့ဒီပေါ်အဆင့်ဆင့်အရင်ယူသွားမယ်လို့လည်းရန်ကုန်တိုင်းဝန်ကြီးချုပ်ကတတိပေးခဲ့ပါတယ်
။ဒီအမှုကိုဆက်ပြီးရုပ်သိမ်းဖို့အတွက်ကျွန်တော်တို့ဆောင်ရွက်သွားပါမယ်။စာနယ်ဇင်းကောင်စီကိုလည်းကျွန်တော်တို့တိုင်ကြားသွားပြီးဖြစ်ပါတယ်။စာနယ်ဇင်းကောင်စီရဲ့ညှိနှိုင်းပေးမှုအပေါ်ကနေကျွန်တော်တို့ရလဒ်ကိုစောင့်ကြည့်သွားမှာဖြစ်ပါတယ်။ဒီရလဒ်ကိုစစ်ပတ်ထက်မှာကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဘက်ကတော့မှားရင်ကြောင့်နိုင်ငံတော်သတင်းမီဒီယာကောင်စီနဲ့စာမေးခြင်းနေဒီ11 media မှာပြန်လည်ပေါ်ပြပေးဖို့အတွက်ကျွန်တော်တို့တောင်းဆိုထားပါတယ်ဒီခြေရင်ကို11 media ဘက်ကလိုက်နာကျင့်သုံးဆောင်ရွက်သွားမယ်ဆိုရင်တော့ဒီအမှုဟာကြီးကြီးပါမှာဖြစ်ပါတယ်လိုက်နာကျင့်သုံးမှုမရှိဘူးဆိုရင်တော့စာမေးခြင်းကောင်စီရဲ့ညှိနှိုင်းပေးမှုမအောင်မြင်ခဲ့ဘူးဆိုရင်ဒီကိစ္စကိုကျွန်တော်တို့ဥပဒေချောင်းအရာကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်11 channel မှာအောက်တိုဘာ10ရက်နေ့ကပါခဲ့တဲ့အမျိုးရှုံးနေတဲ့73စီဆိုင်တွေပယ်ရင်ငွေချေးသူဘယ်သူမှမသိတဲ့ကြောင်းကနဲ့လူအမီပေါက်ပြည်သူရှယ်ယာဆောင်းမဟာတိုင်းအစိုးရအဖွဲ့ကိုပြည်သူတွေကယုံကြည်မှုပြက်စီပြီးအကြီးညိုပြက်စီရဲဆိုတဲ့အချက်နဲ့11 Media Group ကဆောင်းမရှင်ဖြိုးဝေအပါဝင်အယ်ဒီတာချုပ်ကိုကျော်စောလင်းတာဝန်ရဲ့အယ်ဒီတာကိုနေရီမင်းတို့ကိုတိုင်းအစိုးရအဖွဲ့ကအစိုးရအဖွဲ့ယုံညွန့်ကြားရေးမှူးဦးအောင်ကျော်ခိုင်ကပုံမှန်905ခါနဲ့တရားဆွဲဆိုခဲ့တာဖြစ်ပါတယ်အမှုတိုက်ကြပြီးတဲ့နောက်နိုင်ငံတော်တမရယုံဘက်ကစာတိုင်းချင်းကောင်စီနဲ့ညှိနှိုင်းလှုပ်ဆောင်မှုရန်ကုန်တိုင်းအစိုးရဘက်ကိုညွှန်ကြားခဲ့ရပါတယ်။ဒီလိုညွှန်ကြားချက်အပြီးပြီးခဲ့တဲ့ယုံချိန်မှာအလဲလံသတင်းသမားတွေကိုအာမခံပေးခဲ့တာဖြစ်ပြီးမနက်ဖြန်ထက်လုံတဲ့ယုံချိန်ကိုတိုက်ပြီးမှအခုလိုထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အလဲလံမီဒီယာဘက်ကစောင်းပါးပါအချက်တွေဟာမှားရင်းကြောင်ပြန်လည်တောင်းပန်ပေးဖို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီပေါ်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့တာကြောင့်သက်ဆိုင်ရာမီဒီယာရဲ့သဘောထားကိုတော့အခုချိန်ထိမသိရသေးဘူး။သတင်းမီဒီယာဥပဒေရှိရတဲ့အာမခံပေးဖို့ခက်ခဲတဲ့ပုံမှန်နဲ့တရားစွဲဆိုထောက်ချခဲ့တဲ့ပေါ်ရန်ကုန်တိုင်းအစိုးရပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဥညင်ကျော်ကတော့
အမှုရုံးသွားမယ်ဆိုတဲ့ဟာကဟိုနိုင်ငံမှန်ပေါ့နော်။ငါကစပြီးတရားစွဲတယ်အဲ့ဒါမှားနေတယ်။သမရရဲ့ညွှန်ကြားချက်နဲ့ဒီဟာကိုဒီလမ်းကြောင်းကိုဥတီလာတာကိုတော့ကျွန်တော်ကြိုဆိုပါတယ်။သို့တော့မညှိနှိုင်းရင်မှဘာပေးရမယ်ဆိုတဲ့အမျိုးဟိုကြိုတင်ပြီးတော့ကန့်သက်ချက်တွေကန့်သက်ချက်ပဲကြုံလာတယ်။ငဘူတွေကဒါရမှဖြစ်မယ်ဆိုတဲ့အမျိုးကျတော့အဲ့ဒါကျတော့ဟိုဟိုအပေါ်ကြီးဆန်တယ်။နောက်ကတော့မီဒီယာဘက်ကလည်းသူဖြည့်ရှင်းမဲ့ဟာရှိသေးတယ်။ဒီ level တစ်ခုတည်းမဟုတ်ပါဘူး။မီဒီယာဖြည့်ရှင်းလိုက်ရင်အဓိကလူတွေနားလဲဘုရားဟိုရွယ်ချက်နံပါတ်1ဥတီချက်လို့ကျွန်တော်နားလဲတယ်။ဒါပေမဲ့မဟုတ်ဘူးဒီလိုကြီးရတဲ့ဟာကိုပြစ်တစ်ခုခုရအောင်လုပ်မယ်ဆိုရင်ဟာမျိုးကြတော့ဒါမီဒီယာဟိုချိုးတင်ပြီးတော့သုံးမဖို့သုံးမဟုတ်ချိုးတင်ပြီးတော့တစ်ခုခုလုပ်ဖို့ဆိုရင်ရွေချင်ပါနေတာတော့အဲ့ဒါတော့တိတ်မကောင်းဘူးလို့ကျွန်တော်မြင်တယ်
။မော်ကွန်းမဂ္ဂဇင်းကသတင်းစရာကိုစရာလိုင်းကလည်
းအဲ့တော့တမရယုံကနေကြက်ကကကောင်းစင်းသွားပါလို့ကြက်ကထုတ်ထားသင်ထားပဲလေ။အဲ့တော့သူကောင်းစင်းမလာကျွန်တော်တက်ပြီးရှိတယ်ဆိုလို့ရှိရင်အမှုမလို့ပဲစိုက်ရှင်ဆိုင်ကြည့်တော့လို့ကောင်းစင်းမသွားနဲ့ပေါ့လေ။ဆိုတော့ဆလာတွေကပရိုစီဇာကကောင်စီရင်လာတက်တာပေါ့လေမလာပဲနဲ့ခုနကပြောတဲ့ချက်ချင်းဖမ်းဆုပ်လို့ရတဲ့ဥတွေနဲ့ဖမ်းတဲ့ဟိုကမီဒီယာပေါ်မှာသူစည်းစနာမချိလို့ပေါ်နေတာပဲအဲဒါကြောင့်မလို့တမနာနဲ့ဂျောင်းဝင်ပြီးတော့မှသူ့ကိုအမိန့်တော်ထုတ်ပေးရတာဟုတ်ဆိုတော့အမိန့်ကတော့လည်းချက်ချင်းသူမယုံခဲနဲ့အာမခံရအောင်ပဲလုပ်ထားတဲ့ပုံစံလောက်ပဲရှိတာဟုတ်အမှန်ကတမနာကအကန့်ကြီးကြားတဲ့ကောင်စီသွားပါလို့ဆိုလို့ရှိရင်ကောင်စီရဲ့လုပ်ပိုင်ခွင့်ရှိအောင်သူစတင်ပေးရသူအဲ့ဒီကသူအမှုလုပ်ပေးရမှာလေဟိုဒီဒီကြပေါ်စည်းစနာမထားတာကျွန်တော်တွေ့ရတာပေါ့လေ
မနေ့ကမှအလဲပန်းတရင်တောက်တွေရုံချိန်ရှိနေပြီးဒီရုံချိန်မှာအမှုရုပ်သိမ်းသွားဖို့ရှိနေပါတယ်ရှင်